ยังไงดีเนี่ยมาแล้วสิพี่บัวนี่เลยสิบริบขาดเลยจะบ้าด้วยเอาสูบีมีเงาปูนจุนเจ้าตัวสาเลยยังไงเจ้าไปมาชี้เนี่ยมีอะไรมาสูยากะอินเทอร์เน็ตเช็ดเจ้าเดอสูยากะเลวยหามันกันเนี่ยนี่แหละมีมหัศจรรย์อย่าท่านเนี่ยยังไงอีพ่อหนิกาเปล่าใจไปเลยที่เนี่ยยังงูมีมหาบันดูลาบันยันชีมาลูกเดออินเทอร์เน็ตเช็ดเจ้ามุ่งเช็ดเช็ดยัดดันไปสูเรลูกชายมุกู
ก็ได้ตัวบีเราตีอยู่กันเลยวิวเอ็มมาไว้ตีเราคู่โซ่ทักกันอาจารย์พี่ส่งจดจ่าไปว่าเช่นสุยากันจะขายมีเนื้อเนื้อเลี้ยงกูอินเทอร์เน็ตจะต่อทาร่าฮะคู่โซ่ชาวนาพี่ตัวบีเดี๋ยวถ้าคนนั้นเป็นเจ้าฮาเลยสิว่าลุงมุยมาที่กันยินละมุยสิลาบาร์เลยแล้วสิพี่บ้านเนี่ยปีปักขายชาวบ้านตัวสุยากันที่ยินละมุยตรงเนี่ยเป็นเนี่ยถ้าหากมันกันเนี่ยยินละมุยไม่เช่นเจ้าจะขายจิมุกรีสิพ่อเจ้าเอลทีเอจุยมุอุ้มยูเจ้ากับ
ိုင်းပြည်သူအများစုဟာနိုင်ငံခြားမှနေပြီးတော့လူသားဟွာပေါ့နော်သားသမီးတွေဟာနိုင်ငံတကာမှာသွားပြီးတော့လုပ်ငန်းကံကံတွေလုပ်ကြတယ်အဲ့ဒီကလွှဲငွေလေးတွေနဲ့သူတို့ဘဝရကြတယ်ဒီလူငယ်လေးတွေနဲ့သူတို့ရဲ့ဆက်ဆံရေးဟာပြတ်တောက်သွားတယ်ဒီအတွက်ဆိုလို့ရှိရင်အများကြီးနစ်နာတယ်နောက်တခြားစီးပွားရေးလုပ်ငန်းတွေလည်းအများကြီးပေါ့နော်ဒီတော့ဒီနေ့ဒီလိုဖြတ်တောက်လိုက်တဲ့ဟာမှာကျွန်တော်တို့နေနေကတော့မှန်ကန်တယ်လို့မယူဆပါဘူး
2019ဇွန်လ22ရက်မှာပို့ဆောင်ရေးနဲ့သက်သွယ်ရေးဝန်ကြီးဌာနကနယ်မြေမတည်ငြိမ်ရေးမောင်တော်မင်းပြကြောက်တော်မြောက်ဦးမြေပုံပုံသာကျောင်းရသိတောင်ဘူးတိတောင်စရရခိုင်မြောက်ပိုင်းမြို့နယ်တွေပါဝင်ချင်းပြည်နယ်ရဲ့ပလောဝမြို့ကအင်တာနက်ဖြတ်တောက်တာကြီးလှုပ်ဆောင်ခဲ့ပါတယ်။နောက်ပိုင်းတချို့မြို့နယ်တွေကိုအင်တာနက်အသုံးပြုခွင့်ပြန်ပေးခဲ့ပြီးမြောက်ဦးမင်းပြပုံသာကျောင်းကြောက်တော်ဒီ၄မြို့နယ်ကိုစပ်ပိတ်ထားတာဖြစ်ပါတယ်။
မျိုးစစ်ဖြစ်ပေါ်နေတယ်ပဏိပကဖြစ်ပေါ်နေတဲ့နေရာတွေမှာလုံးဝမလုပ်ဖို့နဲ့လာတဲ့ရွေးကောက်ပွဲရောနောက်ပိုင်းဘလို့ချင်းနေမျိုးမှာပဲဒီအင်တာနက်ဖြတ်တောက်မှုရဲ့အင်တာနက်အမြန်နှုတ်ချတာမှုရောဘလို့ချင်းနေမျိုးမှာမှမလုပ်ဖို့ကျမတို့ဘက်ကတောင်းဆိုထားပါတယ
်ဒါကတော့ဒီနေ့ဆုတ်ရှားမှုမှာပါဝင်ခဲ့တဲ့လူငယ်တွေရဲ့အပန်တွေပဲဖြစ်ပါတယ်အင်တာနက်သုံးဆွဲခွင့်ရရှိရေးဟာအခြေခံလူခွင့်ရတစ်ခုဖြစ်တယ်လို့အရက်ပအဖွဲ့စည်းစကူကူကဒီဇင်ဘာလ21ရက်မှာကြီးညာချက်တစ်ပေါင်းထုတ်ပြန်ခဲ့ပါတယ်ရခိုင်ပြည်နယ်ကမြို့နယ်၄မြို့မှာအင်တာနက်ဆက်သွယ်မှုရဆက်လက်ဖြတ်တောက်ထားတဲ့အပေါ်ကုလသမဂ္ဂကလည်းစက်တင်ဘာလကုန်မှာသတိပေးခဲ့ပါတယ်။အင်တာနက်ဆက်သွယ်မှုတွေဟာမြန်မာနိုင်ငံတည်းကကုလသမဂ္ဂရဲ့လူသားချင်းစာနာမှုလုပ်ငန်းတွေအတွက်တာမကသတင်းလွတ်လပ်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့အခြေခံလူခွင့်ရအတွက်အရေးကြီးတဲ့ကဏ္ဍမှာရှိနေကြောင်းလည်းပြောဆိုခဲ့တာပါ။အင်တာနက်ဖြတ်တောက်မှုဟာမြမအစိုးရကလက်မှတ်ရေးထိုးထားတဲ့ကုလသမဂ္ဂရဲ့ရေရှည်တည်တတ်တဲ့ဖွံ့ဖြိုးရေးရည်မှတ်ချက်အခြေခံရည်တည်ချက်တွေနဲ့စတင်နေကြောင်းလဲမြမနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုရုံးရဲ့စက်တင်ဘာလကုန်မှာထုတ်ပြန်ထားတဲ့ကြေညာချက်မှာဖော်ပြထားပါတယ်။